အာဏာသိမ်းမှုအကျိုးဆက်အနေနဲ့စီးပွားရေးထိခိုက်မှုကြက်ကပြင်းထန်လာနိုင်တယ်လို့စီးပွားရေးလိရသူတွေကသုံးသပ်မှုတွေရှိနေတယ်လို့အာဏာသိမ်းမှုတွေပြီးစေုပ်ချုပ်ရေးကောင်စီရဲ့ကန့်သတ်မှုတွေနဲ့အာဏာသိမ်းမှုကိုစန့်ကျင်လှုပ်ရှားမှုတွေကြောင့်ပါအခြေခံလူဒန်းစားတွေမှာစီးပွားရေးထိခိုက်မှုတွေမြင့်မားလာတာနဲ့ပတ်သက်လို့ VOA သတင်းတောက်မက်ကင်ဂျူတွေကတင်ပြပေးတာပါပဲ
။ဖေဖော်ဝါရီလတရနေ့ကစလို့စစ်တပ်ကအာဏာသိမ်းထားတဲ့အကျိုးဆက်ကြောင့်စီးပွားရေးပေါ်တက်ရောက်နေတာမှာဒေါ်လာဈေးရွှေဈေးနဲ့စက်သုံးစီဈေးတွေမြင့်တက်လာခဲ့ပါတယ်။73စီစီဆိုရင်အာနာမသိန်းကြီးကတည်းကတလီတာကိုပြန်မြချက်300ဝန်းကျင်တိစီတက်ခဲ့တာပါရွှေစီကလည်းတစ်ချက်သားကိုချက်2သိန်းခွဲဝန်းကျင်လောက်အထိတက်နေပါပြီအခြေခံစားတောက်ကုန်တွေရဲ့ဈေးကတော့တိတိတသာပြောင်းလဲတာမကြွရသေးပါဘူးဒါပေမဲ့ကိုယ်ပိုင်စီးပွားရေးလုပ်ငန်းအတော်များများအယောင်းဝယ်အင်းနေတဲ့အတွက်လုပ်ငန်းတွေကတော့ထိုင်းနေပါတယ်စီးအုပ်ချုပ်ရေးထုတ်ပြန်ထားတဲ့မြို့နယ်တစ်ခုဖြစ်တဲ့လှိုင်တရာမြို့နယ်ကစီးဆိုင်ပိုင်ရှင်တယောက်ကသူ့ရဲ့အခက်အခဲကိုအခုလိုပြောပြပါတယ်
အနာဒင်းဒီဝါရီကကိုဗစ်ရဲ့ပုံစံတူတယ်ဆွာရိုက်ခဲ့တဲ့နှောင်းကဆောင်းနေဒီလိုပေါ့နော်ဟိုကျွန်တော်တို့မာကျေလို့ထုတ်တာဆိုလို့ကျွန်တော်ဒီနောက်ဒီမှာဆိုရင်မနက်9နာရီနဲ့ည9နာရီလောက်ပဲရောင်းဝယ်ပေါက်ကသွားလာလို့ရတော့အဲ့ရမျိုးုံလေသူအသွားလာနည်းနည်းချဲသွားတယ်ဟာပေါ့ချက်ယုံနေပိတ်တဲ့အတိုင်းကလည်းဥပါရံမရှိတော့ဘူးဒီလည်းနေသွားတယ်အချို့လည်းဒီအာနာဒင်းတဲ့တကြောင်လည်းအလုတ်ကကြီးဟိုအဆင်မပြေတော့ဘူးပေါ့နော်သူချက်ယုံနေပိတ်တဲ့အပိုင်းကြီးပါလေဆိုတော့အလုတ်ကကြီးအဆင်မပြေတော့အဲ့လိုဝင်ဝင်နေတော့တော့အကြောင်းဝယ်ဒီမှာလေဟိုအခြေခံစားသုံးတဲ့လူတွေဝင်ဝင်နေတော့ရောင်းဝယ်သမားတွေကအကြောင်းဝယ်နေသွားတော့
ရဟုမျိုးရေးကစာအုပ်ထုတ်လို့ရောင်းဝယ်ရေးလုပ်ငန်းလုပ်နေသူတယောက်ကလည်းဆရာနာတင်ကြီးကလေးကဝင်ငွေလုံးဝမရှိတဲ့အခြေအနေကိုပြောပြပါတယ်တ
ော့ဆက်ပြီးရတဲ့အခြေအနေဆိုတော့ဒီနေ့ကတော့ကျွန်တော်ကဟိုစီးလို့ရပါတော့ဒီနေ့ကဟိုကျိုးစီပါကျွန်တော်ဥပဒေရောက်ရတယ်ဆိုတော့အခုဒီဒီရေလာတဲ့အလုံးကကျွန်တော်ကဟိုစီးလို့ပဲရောင်းပါလေအဲဟိုတော့ကျွန်တော်မတူပါဘူးမတူတာကပြီးခဲ့တဲ့ဆက်ကတော့ကျွန်တော်ကကိုဗစ်ဖြစ်တော့လည်းကျွန်တော်တို့စိတ်ထဲအနေမှာကျွန်တော်မကျက်ပြေကြဘူးဒီမှာကျတော့ဒီရလာကတော့ကျွန်တော်ချက်တာတင်းမှုစားတဲ့အခြေအနေစားတော့ကိုဖြစ်တော့ဘောတော့ဘောတော့ဆိုင်ရေကိုထွက်လာရောမစားဘူးခင်ဗျထွက်လာကျွန်တော်ပုံစံတွေရတာလေဟိုဆက်ကူကြီးကျွန်တော်ပြတ်တာလေစားအောင်ဆက်နေတယ်လို့ပြောပြတာလေစားအောင်ဆက်နေသောတာရည်ရခိုင်ရှိခဲ့ပါလေစာစာဝေဒီရှိနေတယ်နော်အဲ့ဒီဒီကားကိုကျွန်တော်တို့ဆရာနာတင်ပေါ်မှာကျုံတွေ့နေရတာပေါ့
အာနာသိငယ်ပြီးတဲ့နောက်စစ်ကောင်စီကအင်တာနက်ဆက်သွယ်မှုတွေကိုတင်းတင်းကြပ်ကြပ်ကန့်သတ်ထားပါတယ်။အထူးသဖြင့်လက်ကင်ဖုန်းတွေကလည်းအင်တာနက်ဆက်သွယ်လို့မရအောင်လုပ်ခဲ့တာကြောင့်အွန်လိုင်းပေါ်ကလည်းရောင်းဝယ်ဖောင်ကားကြတဲ့အသေးစားအလက်စားစီးပွားရေးလုပ်ငန်းတွေအတော်များများရပ်နားလိုက်ရတာတွေရှိနေတယ်လို့အွန်လိုင်းကလည်းအစားအသောက်ပို့ဆောင်ပေးနေတဲ့လူတွေမှလည်းဝင်ငွေထိခိုက်လာရပါတယ်
။ချင်းကရာကျွန်တော်တို့ delivery တမားရီတော့နည်းနည်းတော့ထိခိုက်မှုပြပါဘူး။ကျွန်တော်ကတနေ့လုံးမှာတနေ့စားရတာဆိုတော့လေအင်တာနက်မရှိဘူးဆိုတော့အင်တာနက်မရှိရင်တော့ပိုကောင်းတာပေါ့ဗျာအင်တာနက်မရှိတော့နည်းနည်းတော့ wifi နဲ့ wifi နဲ့လိုက်ရှာလိုက်လိုက်ရှာပြီးတော့ line ကလည်းလုံး wifi နဲ့ဖွင့်မွားနဲ့ line ဖွင့်ပြီးတော့ပြန်ပြီးဟိုကလှုပ်ရတာနဲ့ဒါလှုပ်ရရင်နည်းနည်းတော့ရှုပ်တာပေါ့ဗျာ wifi နဲ့ဆိုတော့တရင်တော့ထက်တော့ဝင်ဝင်လေသွတ်မှုတော့မရဘူးပေါ့ပုံနေတာပေါ့ဗျာဘယ်လိုများဟိုအင်တာနက် line ရတော့တော့ postpone မဲ့ဆွဲနေကြဆိုရင်ဗျာတလောက်ဟိုတစ်ပတ်ကိုအနေဆုံးမရဘူးဆိုသတိကြော်လို့ရတယ်လေအခုကျတော့တကယ်နည်းဟိုအခု wifi နည်းနဲ့တခြားလုံးမယ်ဆိုရင်တော့မှတစ်ပတ်ကိုနေဆုံးမရဘူးဆိုရင်ဟိုကတော့ကျန်ရ5000လောက်ပဲကျန်ရအဲ့လောက်တော့ပဲရ
အခုလိုအခြေအနေမှာစီးပွားရေးကမရေမရာဖြစ်နေပြီးထိခိုက်မှုကြီးမားနိုင်တယ်လို့စီးပွားရေးလိလာသူတယောက်ကတုံ့တက်ပါတယ
်ဘယ်လိုပြောကြသွားမလဲဘယ်လောက်ထိအလုပ်လုပ်လို့မရဖြစ်မလဲဆိုတာကိုပဲအခြေအနေကမှန်းဆလို့မရဘူးဖြစ်စီးပွားရေးပြည့်စုံမှုအလားလာလေးပေါ့နော်အဲ့ဒါလည်းပတ်သက်လို့ဆိုရင်းသားကြီးလည်းရှိတယ်ဟိုကျိုးတဲ့ဘက်ဆောက်လို့အခြေအနေရှိတော့ကအင်းတက်ကတော့ဟိုဖြစ်မယ်ဘလောက်ကြီးမလဲဘလောက်ကြီးဆိုးဆိုးဝါဖြစ်မလဲစောက်တာကတစ်ခင်းစင်းနော်စီးပွားရေးလောကတစ်ခုလုံးကတော့ဒီလိုလူလူအောက်ချိန်ကြီးပေါ့နော်ဘလောက်ကြီးရက်ခတ်သွားမလဲဆိုတာဟိုအတိုင်းတာပဲဟိုပါစင်ပါကြရှိဒီကြောက်တော့ထိခိုက်မယ်ဟိုကြာဖြစ်မယ်ဟိုကုသားပြဖြီးရှာလို့မတွေ့ဘူးလေဟိုဆရာနာတင်လိုက်တဲ့အချိန်ကနေစပြီးတော့ထိခိုက်သွားပြီ
ပြည်ထောင်စု match လာ26ရက်နေ့ကထုတ်ပြန်တဲ့ကမ္ဘာ့ဘဏ်ရဲ့စီးပွားရေးအစဉ်ခံစာအရဆီယနာတိမ်မှုကြောင့်မြန်မာစီးပွားရေးကျဆင်းမှုဟာ10ရာခိုင်နှုန်းအထိရှိနေပြီးနှစ်ပေါင်း30ကျော်အတွင်းအကြီးမားဆုံးကျဆင်းမှုဖြစ်လာနိုင်တယ်လို့ဖော်ပြထားပါတယ်။ဒါဟာနိုင်ငံအတွင်းရင်းနှီးမြှုပ်နှံမှုနဲ့ဝင်ငွေတွေအပေါ်အခြေခံတွက်ချက်တာဖြစ်ပြီးစနပ်ပြပွဲတွေကိုအစမ်းပတ်နှိမ်နင်းလာကြောင်းမြန်မာစီးပွားရေးကိုအကြီးအကျယ်ထိခိုက်နိုင်တာကိုလည်းဖော်ပြထားတာပါ။ရွှေကြောင်းသွားလာတာကိုကန့်သတ်ကြောင်းဗန်လုံငန်းကုန်စည်ထောက်ပံ့ပို့ဆောင်ရေးနဲ့အင်တာနက်ဝန်ဆောင်မှုတွေအပါအဝင်အများပြည်သူဆိုင်ရာဝန်ဆောင်မှုတွေပြတ်တောက်တာကစီးပွားရေးအပေါ်တက်ရောက်မှုကြီးနိုင်တယ်လို့ကမ္ဘာ့ဘဏ်ကသုံးသပ်ခန့်မှန်းထားပါတယ်ရှင်